ရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌနေရာကိုလာမယ့်2026ခုနှစ်မှာရယူရမယ့်မြန်မာနိုင်ငံကဖိလစ်ပိုင်ကိုလွှဲပြောင်းပေးဖို့သဘောတူလိုက်ပါတယ်။စစ်ကောင်စီအနေနဲ့အာဆီယံအစည်းအဝေးတွေတက်ခွင့်မရတဲ့အချက်နောက်နိုင်ငံတွင်းတည်ငြိမ်ရေးကြိုးပမ်းနေရတာကြောင့်အာဆီယံဥက္ကဋ္ဌတာဝန်ယူဖို့မဖြစ်နိုင်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက BOA ကိုပြောပါတယ်
။အာဆီယံမှာဒါထိပ်သီးအစည်းအဝေးတွေနဲ့အရေးကြီးအစည်းအဝေးမှာမြန်မာနိုင်ငံကကိုယ်စားပြနိုင်တဲ့သူကိုတယောက်စိတ်ရင်မရှိပါဘူးအဲဒါဒီလဲကျွန်တော်တို့အနေနဲ့ဥက္ကဋ္ဌနေရာနဲ့ပတ်သက်ပြီးဆောင်ရွက်နေရမှာအခက်အခဲကြီးရှိလာနိုင်တယ်အဲဒါကြောင့်မလို့ဒီလိုဒါဆုံးဖြတ်ဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ်
မြန်မာနိုင်ငံမှာရွေးကောက်ပွဲချင်းပနိုင်ရေးပြည်တွင်းမှာတည်ငြိမ်ရေးကြိုးပမ်းနေရတဲ့အတွက်အာဆီယံဥက္ကဋ္ဌနေရာရယူဖို့အဆင်သင့်မဖြစ်သေးကြောင်းလဲစစ်ကောင်စီပြောခွင့်ရက VOA ကိုပြောပါရယ်အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်2026ခုနှစ်မှာတာဝန်ယူရမယ်မြန်မာနိုင်ငံအစားဖိလစ်ပိုင်နိုင်ငံကတာဝန်လွှဲပြောင်းယူရမှာဖြစ်ကြောင်းဖိလစ်ပိုင်သမ္မတကလည်းပြောဆိုထားတာပါဆီယနာသိမ့်ပြီးနောက်ပိုင်းပြည်တွင်းအကြမ်းဖက်မှုတွေရပ်တန့်ပြီးတွဲဆုံဆွေးနွေးဖြေရှားဖို့တိုက်တွန်းထားတဲ့အာဆီယံရဲ့ဘုံသဘောတူညီချက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တဲ့အပေါ်အာဆီယံနဲ့နိုင်ငံတကာအသိုင်းအဝိုင်းကပြစ်တင်ပြောဆိုကြပါတယ်။ဒါပေမဲ့စစ်ကောင်စီကတော့အာဆီယံရဲ့စီးမြင်စည်းကမ်းတွေနဲ့ဗရင်းညင်တွေကိုလေးစားလိုက်နိုင်တယ်လို့ခုခံပြောဆိုထားပါတယ်ရှင်။